ပြည်သူ့ကျန်းမာရေးအဖွဲ့ဝင်များနဲ့ပူးပေါင်းပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအရေးပါတဲ့ကျင်းစန်းကျော်နယ်စပ်ဂိတ်ကိုညီနောင်မဟာမိတ်သုံးဘွဲ့ကနိုဝင်ဘာ၂၅ရက်နေ့မနက်ပိုင်းတုန်းကဒီအပြီးသိမ်းပိုက်လိုက်တဲ့အကြောင်းညီနောင်သုံးဘွဲ့ကချုပ်ပြန်ပါတယ်။ အောက်တိုဘာလ၂၉ရက်နေ့မှာစတင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့၁၂ဆက်ကွန်စစ်စင်ရေးရက်၃၀မြောက်နေ့မှာကျင်းစန်းကျော်နယ်စပ်ဂိတ်ကိုသိမ်းယူလိုက်တဲ့အကြောင်းနဲ့ လောက်ကိုင်မြို့သိန်းတိုက်ပွဲကိုလည်းမကြခင်မှာလာတော့မဲ့အကြောင်းကိုကန်MDAA တန်းတန်းနယ်လေးနဲ့ရခိုင်တပ်မတော်အေရုပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ကစနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါရယ်စစ်ကောင်စီစစ်စခန်းတွေကိုတိုးချဲ့သိမ်းယူနေတယ်လို့စစ်စင်ရေးတလားပြည့်တဲ့အခါစစ်ရေးအရှိန်ဆက်မြစ်ဖို့အသင့်ပြင်ထားတဲ့အကြောင်းလေးပြောပါရယ်ညီနောင်မဟာမိတ်အဖွဲ့အနေနဲ့တပ် သုံးလုံးပြီးသူတို့ဟာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးနဲ့အကျိုးစီးပွားကိုထိခိုက်အောင်ရည်ရွယ်ပြီးတိုက်ခိုက်တာတွေလှုပ်ဆောင်နေတယ်လို့ဗိုက်ဘာလူမှုကွန်ရက်ကတစဉ်စနေနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်။